အလဲအပတ်သွားသူတွေအတွက်ထုတ်ပေးထားတဲ့နိုင်ငံကူးလက်မှတ် Passport for Visit PV နဲ့ပြည်ပနိုင်ငံတွေကိုအလုတ်သွားရောက်လုတ်ကင်တာခွင့်ပြုမှာမဟုတ်ဘူးလို့စစ်ကောင်စီကဒီနေ့အောက်တိုဘာ3ရက်ထုတ်သတင်းစာတွေကနေထပ်ပြီးတော့ကြေညာလိုက်ပါတယ်။နိုင်ငံသားမှာသွားလုပ်လို့ဆိုရင်ပြည်ပလုတ်ကင်နိုင်ငံကူးလက်မှတ် Passport for Job PJ နဲ့သာထွက်ခွာဖို့ထပ်မံသတိပေးထားတာကြောင့်နိုင်ငံသားထွက်မဲ့သူတွေပို့ပြီးအစ်စစ်ခံရမှာစိုးရိမ်နေကြပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုခြေခံပြီးမဆူမြတ်မွန်ပြပြပေးပါအောင်ခင်ဗျာ
နိုင်ငံသားသွားတဲ့အကြောင်းအရင်းပေါ်အခြေခံပြီးနိုင်ငံကူးလက်မှတ် passport ပုံစံအမျိုးစုံလုပ်ထားတဲ့မြန်မာနိုင်ငံမှာအလဲခီးသွားသူတွေအတွက်ထုတ်ပေးတဲ့နိုင်ငံကူးလက်မှတ်အမျိုးအစား PV နဲ့နိုင်ငံသားမှာအလုတ်သွားလို့မရဘူးလို့စစ်ကောင်စီကထပ်မံပြောကြားလိုက်ပါတယ် PV နိုင်ငံကူးလက်မှတ်နဲ့ပြည်ပအလုတ်ကင်ဗီဇာတွေယူပြီးလေကြောင်းနဲ့ထွက်ခွာဖို့လုပ်ကြတာကြောင့်ပြည်ပမှာအလုတ်လုပ်မယ်ဆိုရင်ပြည်ပအလုတ်ကင်နိုင်ငံကူးလက်မှတ်အမျိုးအစား PJ နဲ့သာထွက်ခွာရမယ်လို့ထုတ်ပြန်ချက်မှာရေးထားပါတယ်စီမင်းစီကန်းတွေနဲ့အညီပြည်ပအလုတ်ကင်အတွက် PJ အမျိုးအစားနိုင်ငံကူးလက်မှတ်အဖြစ်အလုတ်သမားတပ်တွေကန် OWIC ပါရှောက်ဖို့လိုအပ်တယ်လို့လည်းပြောထားပါတယ်။အခုလိုထုတ်ပြန်ချက်ကြောင့်လေစိမ့်မှာတင်းတင်းကြပ်ကြပ်ဆစ်ဆင်းမှုတွေလှုပ်လာမှပြည်သူတွေစိုးရိမ်နေပါတယ်။နိုင်ငံသားထွက်မဲ့လူငယ်တွေကိုအရင်တည်းကတင်းကျပ်နေတာကြောင့်တာဝန်ရှိသူတွေကိုငွေပေးလက်ထိုးနေရတဲ့အခြေအနေကိုလုံခြုံရေးချောင်းအမည်မဖော်လိုတဲ့ရန်ကုန်မြို့ကန်တယောက်ကအခုလိုပြောပြပါတယ
်။စိတ်တော်ညည်ရမှာရ။တကောက်သူတို့ပြောပြီးလေစိတ်မှာဆိုစစ်မှုထမ်းပဲရွေးဆိုထွက်ဖို့တော်တော်ခက်သွားတာစိတ်ကြိုက်ခုံမိခံရတာအမေမခံချင်ပြန်ပြီးလမ်းကြောင်းဝင်ရတာပေါ့နော်တကောက်ထထုတ်ပြန်တော့လေပိုချက်တော်မယ်ထင်တယ်ဒီလားသူတို့ကစစ်မှုထမ်းပဲအရွယ်ထင်တဲ့လူတွေဆိုရင်အလဲရောက်တော့ကွယ်မပြီးတော့ကြုံဘူးတာတချို့တွေဆိုလေရင်လက်မှတ်တွေစုံပေါ့အမားဒီလားမစုံကျင်တဲ့သူတို့နဲ့ညှိအဲ့လိုမျိုးသူတို့စားဖို့ကွင်းဖန်နေတယ်လို့ပဲ
မဖြစ်မနေစစ်မှုထမ်းရမယ့်ဥပဒေကိုစစ်ကောင်စီကအသက်သွင်းခဲ့ပြီးတဲ့နောက်စစ်မှုထမ်းရမယ်လို့သတ်မှတ်ထားတဲ့အသက်အရွယ်တွေနိုင်ငံပြင်ပထွက်ဖို့ခက်ခဲမှုတွေရှိလာနေပါတယ်။အလဲအပတ်နိုင်ငံကူးလက်မှတ်နဲ့ပြည်ပထွက်အလုပ်လုပ်တာတွေမလုပ်ဖို့ဩဂတ်လ15ရက်နေ့ကလည်းစစ်ကောင်စီကကြေညာချက်ထုတ်ခဲ့ပူပါတယ်။ပထမအကြိမ်ထုတ်ပြန်ပြီးနောက်ပိုင်းတော့ကလည်းလေစိတ်ပါပြည်ပထွက်ခွာသူတိုင်းတင်းတင်းကြပ်ကြပ်စစ်ဆေးခံရတယ်လို့တချို့တွေဆိုရင်ခရီးသွားခွင့်မပြုတာကြောင့်လေရင်စရိတ်တွေအဆုံးရှုံးခံရတဲ့အထိဖြစ်ခဲ့ပါတယ်။စစ်ကောင်စီဒီနေ့ထုတ်ပြန်ချက်မှာလဲအလဲအပတ်နိုင်ငံကူးလက်မှတ် PV နဲ့ပြည်ပထွက်ဖို့စ조사သူတွေဟာတတ်မှတ်ချက်နဲ့မကိုက်ညီလို့လေစိတ်ကနေထွက်ခွာခွင့်မရခဲ့တာတွေရှိတယ်လို့ပြောထားပါတယ်။စစ်ကောင်စီကန့်သတ်မှုတွေဟာလူခွင့်ရေးကိုပါထိခိုက်စေတယ်လို့ရန်ကုန်မြို့ကန်တယောက်ကအခုလိုဝေဖန်ပါတယ
်။နိုင်ငံလူနိုင်ငံသားတွေအနေနဲ့အခုချိန်မှာကကျွန်တော်တိုင်းပြည်မှာကပြောလို့ရှိရင်လူခွင့်ရေးကိုအထူးဖောက်ခံနေရတဲ့အခြေအနေတစ်ခုဖြစ်နေတာပေါ့လူခွင့်ရေးဟိုသူဘောက်ခံနေရတဲ့အခြေအနေတခုဆိုကိုအိမ်ရှင်မှာကိုအိမ်တွင်းမှာကမငြိမ်မသက်မှုတွေဒီလူခွင့်ချိုးဖောက်မှုတွေဖြစ်နေရဲဆိုတော့ကိုအိမ်မှာမနေခြင်းမူအဲတခြားဟိုတိုက်ပြီးမှာသွားလုံလုံးတယ်ဆိုကြသူတို့ကဒါလက်နဲ့ကန်ပြောကြအုပ်ချုပ်တဲ့စနစ်ဆိုတော့ကြသူတို့မှာကတော့ခုနပြောတဲ့ကျွန်တော်တို့ဒီလူခွင့်ရေးလေးစားလိုက်နာမှုတွေမရှိတဲ့တော့ကြောင့်သူတို့ထင်လို့သူတို့လုံမှာဒါတော့သူတို့အာနာစင်စနစ်ရဲ့ဟိုသုံးမွေပါပဲကြ
အလုသမားနိုင်ငံကူးလက်မှတ်အမျိုးအစား PJ ကနေအလဲအပတ်နိုင်ငံကူးလက်မှတ်အမျိုးအစားကိုပြီးခဲ့တဲ့ဂျွန်လတွေကစပြီးတော့စစ်ကောင်စီကပြောင်းလဲခွင့်မပြုတော့ပါဘူး။စစ်မှုရန်ဥပဒေအရအမျိုးသားဆိုရင်အသက်18နှစ်ကနေ35နှစ်အမျိုးသမီးဆိုရင်18နှစ်ကနေ28နှစ်ကြားမဖြစ်မနေစစ်မှုထမ်းရမယ်လို့ထောက်ပြန်ထားပါတယ်။အဲ့ဒီဥပဒေထောက်ပြန်ပြီးတဲ့နောက်မှာလူငယ်အများအပြားပြည်ပထွက်ဖို့စူးစမ်းနေကြတယ်လို့စစ်ကောင်စီဘက်ကလည်းပို့ပြီးတော့တင်းကျပ်မှုတွေလုပ်နေပါတယ်ရှင်။